သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်သောရရှိမြောက်ဧပြီလ21ရက်ဗုဒ္ဓဟူးနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကဒေရိုအောင်ပါယနေ့အတွက်ထိတ်တန့်သတင်းများယူဆာဝေးမြောက်ပိုင်းတွင်နေထိုင်သူများရေကြီးခြင်းအတွက်သတိပေးယူဆာဝေးမစ်ကိုစ်ရီဂျင်တွင်ရေကြီးရေရှမ်းမှုများမြင့်တက်လာခြင်းကြောင့်ဒေသခံများကိုသတိပေးချက်ထုတ်ပြန်ထားပါသည်။ကန်ယူဒါမှမြောက်ဘက်သို့ရွှေ့လျားလာသောမိုးရွာသွန်းမှုသည်ယနေ့ထိဆက်လက်ရွာသွန်းမည်ဟုခန့်မှန်းရပြီးမိုးသီးထန်စွာရွာသွန်းမှုကြောင့်ရေကြီးရေရှမ်းမှုများဖြစ်ပေါ်လာခြင်းဖြစ်ပါသည်။ဖြစ်ရပေါင်း2900ကျော်ကိုဒေသခံတွေကအကူအညီတောင်းဆိုခဲ့ပြီးနောက်ပြင်းထန်သောရာသီဥတုမှကယ်ဆယ်ရေး58ခုပြုလုပ်ခဲ့ရတယ်လို့ပြည်내အရေးပေါ်ဌာနကပြောဆိုပါတယ်။ယူဆောက်ဝေးအရေးပေါ်ဝန်ဆောင်မှုရေးရာဝန်ကြီးဂျီဟာဒစ်ကမိုးရွာသွန်းမှုကြောင့်ဆက်သွယ်ရေးများဆိုးရွားစွာထိခိုက်မှုရှိသေးကြောင်းပြောဆိုပါတယ်။၎င်းကအများပြည်သူဘေးကင်းရေးကွန်ရက်ကိုဆက်လက်ထိန်းသိမ်းထားစေဖြစ်ပြီးဒီအဆင့်မှာကျွန်ုပ်တို့မှဆက်သွယ်ရေးများကြာဆင်းသွားခြင်းနဲ့ပတ်သက်၍ပြဿနာတစ်စုံတစ်ရာမရှိသေးပါဘူး။ဒါပေမဲ့ကျွန်ုပ်တို့တွင် Cells on Wheels Mobile Cell Tower ဖြစ်တဲ့ Cells on Wheels ရှိနေပါတယ်။အာရှနိုင်ငံတချို့၌ COVID-19 လှိုင်းသစ်ပြန့်ထားCOVID-19 သည်အာရှဒေသအထူးသဖြင့်ဟောင်ကောင်၊စင်ကာပူ၊တရုတ်နှင့်ထိုင်းနိုင်ငံ၌တိုးလာသောစိုးရိမ်ပူပန်စရာကိစ္စတစ်ခုအဖြစ်တိတ်တဆိတ်ပြန်လည်ထွက်ပေါ်လာပြီးပြင်းထန်လူနာများနှင့်ကူးစက်မှုများသီးသီးသာသာမြင့်တက်လာနေပါသည်။ဟောင်ကောင်မှာ COVID-19 အခြေအနေကအသေးချာစစ်ဆေးဆောင်ကြည့်မှုအောက်ပြန်လည်ရောက်ရှိနေတယ်လို့တန်ဆက်တာကစ်သတင်းဌာနကဖော်ပြထားပါသည်။အသက်ရှူလမ်းကြောင်းနမူနာများတွင်ပိုးတွေးရှိမှုရက်လက်နှုန်းကတစ်နှစ်ကျော်အတွင်းမြင့်ဆုံး level 5ကိုရောက်ရှိခဲ့ကြောင်းကျန်းမာရေးကာကွယ်မှုစင်တာကထုတ်ပြန်ထားပါသည်။မေလ3ရက်အထိသတင်းတစ်ပတ်အတွင်းပြင်းထန်လူနာတွေးရှိမှုဖြစ်စဉ်32ခုရှိခဲ့ပြီးယင်းက12လအတွင်းအမြင့်ဆုံးဖြစ်ပါသည်။ကျန်းမာရေးစောင့်ရှောက်မှုစနစ်ကိုကျော်လွန်လျက်ဖျော်ဖြေရေးနယ်ပယ်တွင်လည်းယခုလှိုင်းသစ်ရဲ့သက်ရောက်မှုကိုခံစားနေရပါတယ်။စင်ကာပူမှာမေလ3ရက်အထိသတင်းပတ်တာအတွင်း COVID-19 ကူးစက်ဖြစ်ပွားမှုတို့က28ရာခိုင်နှုန်းမြင့်တက်ခဲ့ပြီးခန့်မှန်းချက်အားဖြင့်1400သို့ရောက်ရှိနေကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ virus ကြောင့်ဆေးရုံသက်ရောက်မှုများက30ရာခိုင်နှုန်းမြင့်တက်လာတယ်လို့လည်းဆိုပါတယ်။အထူးသဖြင့်စင်ကာပူဆွေးအားကယခုပုံစံဖြင့်တရားဝင်ကိန်းဂဏများထုတ်ပြန်ခြင်းကတစ်နှစ်နီးပါးအတွင်းပထမဆုံးအကျင့်ဖြစ်ပါれ။ကူးစက်မှုများမြင့်တက်နေတော့လဲစင်ကာပူမှာပုံမပြင်းထန်တဲ့ virus မျိုးကွဲအသစ်များကိုထုတ်ဖော်တွေ့ရှိထားခြင်းမရှိသေးပါဘူး။ကူးစက်မှုများပြန်မြင့်တက်သွားခြင်းအတွက်အဓိကအကြောင်းရင်းက virus နဲ့ထိတွေ့မှုသို့မဟုတ် booster အပိုးဆောင်ကာဝစေးများထိုးခြင်းမရှိတဲ့ရှည်ချာသည့်ကာလတစ်ခုနောက်ပိုင်းလူတို့အတွင်းခံနိုင်အားရောပါချဆင်းလာခြင်းဖြစ်မယ်လို့အာဏာပိုင်များကထင်မြင်ယူဆတယ်လို့သိရှိရပါတယ်။ကမလာဟဲရစ်ကိုထောက်ခံတဲ့ဆယ်လီများကိုစုံစမ်းစစ်ဆေးရန်ထရမ့်ကတောင်းဆို2024သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဒီမိုကရက်တစ်သမ္မတလောင်းကမလာဟဲရစ်ကိုထောက်ခံသူတွေကိုစုံစမ်းစစ်ဆေးဖို့American သမ္မတ Donald Trump ကတောင်းဆိုလိုက်ပါတယ်။ Beyonce, Bruce Springsteen နဲ့တခြားထင်ရှားကြော်ကြားသူတချို့ဟာ Harris ကိုထောက်ခံဖို့ဒေါ်လာသန်းချီရခဲ့တယ်လို့ဆွဆွဲလိုက်ပြီးကြီးစားစုံစားစစ်ဆေးမှုပြုလုပ်ဖို့သူ့ရဲ့လူမှုကွန်ရက် Truth Social မှာရေးသားတောင်းဆိုထားပါတယ်။ Beyonce ဟာ Harris ရဲ့မဲဆွယ်ပွဲမှာလူလုံးလာပြဖို့ American Dollar 70သန်းရခဲ့တယ်လို့ Trump ကဆွဆွဲခဲ့ပေမဲ့သူဆွဆွဲချက်အတွက်သက်တည်ထောက်ထားတစုံတရာမဖော်ပြခဲ့ပါဘူး။ Democratic Party မဲဆွယ်ဖွဲ့ကလည်းငင်းဆိုထားပါရယ်။ Trump ကဒီလိုပေးချေမှုတွေဟာတရားမဝင်မဲဆွယ်ထဲဝင်ရရောက်တယ်လို့ကောက်ချက်ချထားပါရယ်။ပြီးခဲ့တဲ့ October လတုန်းက Harris မဲဆွယ်ဘွဲမှာ Beyonce ဟာစင်ပေါ်တဲ့ယုံလေးတက်ပြီးတော့မဖြောပေဘဲသချင်းတစ်ပုတ်ပဲဆိုပြပြီး များများပြန်ဆင်းသွားလို့အလောင်းပြောင်းခံရတယ်လို့လဲထရမ့်ကဆွဆွဲထားပါတယ်။မဲဆွယ်ကာလမှာနာမည်ကျော်ရုပ်သံစီစဉ်တင်ဆက်သူအော်ပရာဝင်းဖရီးရဲ့ထုတ်လုပ်ရေးကုမ္ပဏီဟာဟဲရစ်ရဲ့မဲဆွယ်အဖွဲ့အစည်းကနေဒေါ်လာ100,000ရခဲ့တယ်လို့သူကဆွဆွဲပါတယ်။ဒီပတ်စံဟာဝင်းဖရီးရဲ့ထုတ်လုပ်ရေးကုမ္ပဏီကမဲဆွယ်ပွဲတစ်ခုစီစဉ်ပေးတဲ့အတွက်ရရှိတဲ့ဝန်ဆောင်ခသာဖြစ်တယ်လို့ဝင်းဖရီးကဖြေရှင်းထားပါတယ်။ကချင်စစ်မြေနာမှာပြစ်ချခံရတဲ့ယဟန်ရင်၄စီးအထိရှိလာ။ဆေအာနာရှင်အာနာသိမ်းပြီးနောက်ပိုင်းကချင်ပြည်နယ်တိုက်ပွဲများတွင်လေကြောင်းပစ်ကူနဲ့အင်အားဖြည့်တင်းပေးနေတဲ့ယဟန်ရင်တိုက်လေရင်များအားကချင်လွတ်မြောက်ရေးတပ်မတော် KIA ကပြစ်ချနေရာယခုဆိုရင်စုစုပေါင်းယဟန်ရင်၄စီးအထိပြစ်ချခံရတယ်လို့ဆိုပါတယ်။2020ခုနှစ်မေလ3ရက်ကမိုးမောက်မြို့နယ်တွင်MI-35 ရဟယင်တစဉ်2024 January 3ရက်နေ့ကဝိုင်းမော်မြို့နယ်တွင် MI-17 သေယူပို့ဆောင်ရေးရဟယင်တစဉ်နှင့်ယနေ့ဗမော်အခြေစိုက်အမှတ်21စစ်စင်ရေးကွက်ကဲမှုဌာနချုပ်စကားခ21တို့ယနေ့စစ်ကူလာတဲ့ရဟယင်30နဲ့20ကို KIA ကပြစ်ချလိုက်ရာတစဉ်မှာရွှေကူမြို့နယ်14မိုင်ခန့်ကွာတောတွင်းသို့ပြတ်ချခဲ့သလိုတစင်းကတော့ရွှေကိုမြို့အနီးအရေးပေါ်ဆင်းသက်ခဲ့ရကြောင်းအသေးစိတ်အခြေအနေကိုမူဆက်လက်စုံစမ်းနေကြောင်း KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကအေယာဝတီကိုပြောဆိုပါတယ်စစ်ကူပို့တဲ့ရဟန်းရင်30နဲ့လွတ်မြောက်ခဲ့သည့်တစင်းမှာမြစ်ချီနာနတ်ပေါင်လေးစိတ်ဌာနချုပ်တို့ပြန်တန်းသွားကြောင်းသိရှိရပါတယ်ရဟန်းရင်ပြတ်ချမှုတွေဗျူဟာမှုတူဘာဝင်အနည်းဆုံးခုနဦးသေးဆုံးကြောင့်ကချင်တရင်အရင်များကလူမှုကွန်ရက်တွေရေးသားဖော်ပြနေတော်လဲအေယာဝတီကသီချာအတိမပြုတ်နိုင်သေးဘူးလို့သိရှိရပါတယ်။ဒီစင်တရင်တို့ useless များပုံမူချာသိရန် SPS language podcast ကိုတွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ
Kamu terin sama Rigo, punasin luwala. Apple Podcast, Google Podcast, Spotify, tomo, timbeni agap cipi ya yure podcast kani kebang.